တိုင်းမလည်းနဲ့ကန်ကောင်းဆောင်နေတဲ့ကိုရင်တွေ့ဆုံဆွေးနွေးမယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမြန်အောင်လိုင်ကဖိတ်ခေါ်လိုက်ပါတယ်။အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းသာအဖွဲ့တွေမထိုးရသေးတဲ့အဖွဲ့တွေနဲ့တွေ့ဆုံမှာဖြစ်ပေမဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့တော့တွေ့ဆုံမှာမဟုတ်ဘူးလို့စစ်ကောင်စီပြောခွင့်ရတာပြောပါတယ်။ရန်ကုန်ကလာတဲ့ဒီအကြောင်းအပြည့်ဆုံကိုရမခင်ဖြူထွေးပြောပြပေးပါမယ်ရှင်
။ဒီမနက်ကမှ၈နှစ်2023ခုနှစ်ကြာရင်လွတ်လပ်ရေးရတာ85နှစ်ပြည့်တော့မှဖြစ်တယ်နဲ့လွတ်လပ်ရေးရဲ့အနှစ်သာရကိုပြည်သူတွေအပြည့်အဝမခံစားနိုင်သေးဘူးလို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကဒီနေ့ဧပြီလ22ရက်နေ့မှာပြောကြားတဲ့ငြိမ်းချမ်းဆိုင်ရာမိကွန်းအတွင်းထည့်သွင်းပြောကြားသွားပါတယ်။သဘောထားကွဲလွဲမှုအပေါ်အခြေခံတဲ့တိုင်းသာလက်နက်ကန်ဒီပတ်ခါတွေကြောင့်ဖြစ်တာမို့တနင်္ဂနွေလုံးမှာလက်နက်ကန်ဒီပတ်ခါတွေချုပ်ငင်းစီဖို့အတွက်တိုင်းသာလက်နက်ကန်ခေါင်းဆောင်တွေနဲ့သူကိုယ်တိုင်တွေ့ဆုံဆွေးနွေးမယ်လို့အခုလိုဖိတ်ခေါ်ပါတယ်
။တိုင်းသာလက်နက်ကန်အဖွဲ့များရဲ့ခေါင်းဆောင်များကိုတွေ့ဆုံဆွေးနွေးဖို့အတွက်ဖိတ်ခေါ်ပါတယ်။အဖေါ်များအားလုံးကိုကျွန်တော်ကိုယ်တိုင်တွေ့ပါမယ်။ပြီးလို့ရှိရင်နိုင်ငံတော်ရှိမဲ့အုပ်ချုပ်ရေးကောင်စီအဖွဲ့ဝင်ကိုယ်စားလှယ်အဖွဲ့များနဲ့ဆွေးနွေးမှုများပြုလုပ်သွားပါမယ်။ဒီဝါရင်နဲ့ထပ်မဆွေးနွေးမှုတွေကိုလည်းပြုလုပ်သွားပါမယ်။ဒီဆွေးနွေးဘက်ကိုတိုင်းသာလက်နက်ကန်အဖွဲ့အစည်းပြည့်ရဲ့ခေါင်းဆောင်များကိုယ်တိုင်နဲ့အဖွဲ့ဝင်နှစ်ဦးစီတက်ရောက်ပြီးကြပါ။တက်ရောက်မဲ့သူပုဂ္ဂိုလ်များရဲ့အမည်ကို2022ခုနှစ်မေလ9ရက်နေ့နောက်ဆုံးထားပြီးပြန်ကြားပေးကြပြီလို့ပါတယ်။တပည့်ညီနိုင်ကြည့်တော့မှရက်သက်မှစရိတော်မှဖြစ်ကြောင်းပြောကြလို့ပါတယ်
။အားလုံးလက်တွဲပြီးရိုးသားပွင့်လွင်းစွာဆွေးနွေးသွားမယ်လို့လည်းဆိုပါတယ်။ဆွေးနွေးမယ့်ရက်တွေကိုတော့နှစ်ဖက်ညီနိုင်ပြီးသတ်မှတ်မယ်လို့ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကမေခွန်းထဲမှာပြောပါတယ်။စစ်ကောင်စီအကြီးအကဲကိုယ်တိုင်တွေ့ဆုံမဲ့ဆွေးနွေးပွဲမှာတိုင်းသားတွေဘက်ကလူလားချက်တွေကိုပွင့်ပွင့်လင်းလင်းပြောဆိုဆွေးနွေးနိုင်ပြီးစစ်ကောင်စီဘက်ကလည်းလုတ်ပေးနိုင်ကြများကိုပြန်ဆွေးနွေးမယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်စောမင်းထွန်းကဗီရီကိုပြောပါတယ်ဆွေးနွေးမယ်ကမ်းလှမ်းချက်မှာအပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းဒေသအဖွဲ့တွေရောလက်မှတ်မထိုးရသေးတဲ့အဖွဲ့တွေပါပါပေမဲ့ပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တွေတော့မပါဘူးလို့ဗိုလ်ချုပ်စောမင်းထွန်းကပြောပါတယ
်ကျွန်တော်တို့ဒီအကြမ်းဖက်အဖွဲ့အစည်းအဖြစ်ပြင်ညာထားတယ်ကျွန်တော်တို့ဒါ PDF အမိသားအကြမ်းဖက်အဖွဲ့တွေတော့ကျွန်တော်တို့ပါမှာမဟုတ်ပါဘူး
2021ခုနှစ်မှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းစစ်မှပြသူတွေအပေါ်စစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကအကြမ်းဖက်နှိမ်နှင်းမှုတွေရှိခဲ့ပြီးတဲ့နောက်လက်နက်ကိုင်ပြည်သူ့ကာကွယ်ရေးအဖွဲ့တွေပေါ်ပေါက်လာခဲ့တာပါလက်ရှိကရင်ပြည်နယ်၊ကယားပြည်နယ်၊ကချင်၊ချင်းနောက်စကိုင်းတိုင်း၊မကွေးတိုင်းစတဲ့ဒေသတွေမှာပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားတိုက်ပွဲတွေရှိနေပါတယ်တနင်္ဂနွေလုံးမှာလက်နက်ကိုင်ပြည်ပခါတွေချုပ်ငင်းရေးအတွက်လို့ဆိုပြီးစစ်ကောင်စီအကြီးအကဲကဆွေးနွေးဖို့ဖိတ်ခေါ်တဲ့အထဲမှာPDF အဖွဲ့တွေမပါရင်ဖြစ်ရောက်တဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေဖြစ်ပါမလားဆိုတာမေးခွန်းထုတ်ရှားဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့မြန်မာနိုင်ငံထဲကလက်နက်ကိုင်ပြည်ပခါတွေနဲ့ပတ်သက်လို့ပြည်ရင်းပြည်ပအကြောင်းချက်တွေကြောင့်ဖြစ်တယ်လို့ပြောပါတယ်။ဒါကြောင့်ပြည်ရင်းကအကြောင်းချက်တွေကိုတွေးဆဆွေးနွေးပြီးအရင်ဖြေရှင်းမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်
။လက်နက်ကိုင်ပြည်ပခါတွေဖြစ်ပွားနေတဲ့အကြောင်းရင်းကတော့ကျွန်တော်တို့ internet factor ရောကျွန်တော်တို့ external factor ရောနှစ်ခုလုံးရှိတာပေါ့။အစ်တန်ရဖက်တာတွေကလည်းကျွန်တော်နိုင်ငံမှာဒါရက်ချမှုရှိပါတယ်။အဲဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကတော့ဘလို့ internet ဖက်တာတွေ၊ internet ဖက်တာတွေရှိသည်ဖြစ်သည်။အဓိကကြတာကတော့ဟိုပုံစံကြီးပြောမယ်ဆိုတော့ PIN ရဒီတွေမှာဒါရှိတယ်။ကျွန်တော်က internet ဖက်တာတွေကိုအရင်ဆုံးကျွန်တော်တို့ကြည့်လဲအောင်လုပ်လို့ပေါ့။ဒါကိုရည်ရွယ်ပြီးတော့မှကျွန်တော်တို့ကဒေါတာပုံရင်းစွာဆွေးနွေးသွားမှာဖြစ်ပါတယ်ဗျ။
တိုင်းသာလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးဖို့MCA လက်မှတ်ချိုးခွဲ6နှစ်ပြည့်တဲ့အချိန်2021ခုနှစ်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကစတင်ကမ်းလှမ်းခဲ့တာပါ2022ခုနှစ်ဖေဖော်ဝါရီလမှာကျင်းပခဲ့တဲ့စိန်ရတုတည်ထောင်စုလေးအခမ်းအနားမကျင်းပခင်ကလည်းတိုင်းနာကောင်းဆောင်တွေတက်ရောက်ဖို့စစ်ကောင်စီကဖိတ်ကြားခဲ့ပြီးကြိုတင်သတ်မှတ်ချက်မထားဘဲရင်းရင်းဆွေးနွေးပွဲလုပ်ဖို့စီစဉ်ခဲ့ပါတယ်။ဒါပေမဲ့တည်ထောင်စုလေးအခမ်းအနားကိုတိုင်းသာအဖွဲ့တချို့တက်ရောက်ခဲ့ခြင်းမရှိသလိုတက်ရောက်တဲ့အဖွဲ့ကိုယ်စားလှယ်တွေမှာလည်းအဆုံးအဖြတ်ပေးနိုင်တဲ့ခေါင်းဆောင်တွေမပါတဲ့အတွက်ညီညာရေးဆွေးနွေးပွဲမလုပ်နိုင်ခဲ့ပါဘူးရှင်။